ကုလသမဂ္ဂအပြည်ပြည်ဆိုင်ရာလူမျိုးအေဂျင်စီ IAEA ကအတွေ့အကြုံအရှိဆုံးနဲ့အကြမ်းကျဉ်ဆုံးစစ်ဆေးသူတွေကိုအီရန်နိုင်ငံကပိတ်ပင်တားမြစ်လိုက်တဲ့အတွက် IAEA ရဲ့အလုပ်နဲ့အလွန်ကြီးကြီးမားမားထိခိုက်သွားခဲ့တယ်လို့ IAEA အကြီးအကဲ Rafael Grassi ကဗိုလ်ထုနေ့ကပြောကြားလိုက်ပါတယ်။အီရန်နိုင်ငံကအခုလိုပိတ်ပင်တာကိုခွင့်ပြုထားပေမဲ့သူပိတ်ပင်လိုက်ပုံကြောင့်အီရန်ရဲ့နျူကလ িয়ার အစီအစဉ်အပေါ်အဓိပ္ပာယ်ရှိစစ်ဆေးနိုင်စွာအကြီးအကဲထိခိုက်သွားခဲ့ရကြောင်းသတင်းစာဆရာတွေရဲ့မေးခွန်းကို Mr. Grossi ကပြန်လည်ဖြေကြားသွားခဲ့ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုစစ်ဆေးရမှာယူရေနီယံတပ်ဆင်နိုင်မှုရခိုင်နှုန်းကိုသတ်မှတ်စစ်ဆေးတာကအဓိကကြပါတယ်။ကိုးစရာခိုင်နှုန်းတပ်ဆင်ပြီးယူရေနီယံဟာလက်နက်ထုတ်နိုင်တဲ့အဆင့်ဖြစ်ပါတယ်။အီရန်ကယူရေနီယံကို60%ခိုင်နှုန်းအထိတပ်ဆင်နေနိုင်ပြီဖြစ်ပါတယ်။ယူရေနီယံတပ်ဆင်ပစ္စည်းတစ်ခုကိုအီရန်ကဇန်နဝါရီလမှာမတိမတားလေးပြောင်းလိုက်ပြီး IAEA ကိုအကြောင်းမကြားခဲ့ဘူးလို့ဆိုပါတယ်။ဒီမတိမတားပြောင်းလိုက်တဲ့အတွက်အီရန်ဟာယူရေနီယံကို 83.8% ထိထုတ်လုပ်နိုင်မဲ့အခြေအနေကိုရောက်ရှိသွားခဲ့ပါတယ်လို့ IAEA ကဆိုပါတယ်။ဒါကိုတွေးရှိခဲ့တဲ့ IAEA ကျွမ်းကျင်သူကိုအီရန်ကဒီတက်မှာပိတ်ပင်လိုက်ပါတယ်။အီရန်ကပိတ်ပင်လိုက်တဲ့နျူကလ িয়ার ကျွမ်းကျင်သူ၈ယောက်ရှိခဲ့ပြီးအားလုံးဟာပြစ်သက်တဲ့ဂျာမန်ကျွမ်းကျင်သူတွေဖြစ်ကြပါတယ်။သူတို့ရဲ့ကျွမ်းကျင်မှုမျိုးကကမ္ဘာမှာအတော်ရှားပါတဲ့ကျွမ်းကျင်မှုမျိုးဖြစ်တာကြောင့်အီရန်ကိုပြန်လည်စဉ်းစားဖို့ IAEA ကတိုက်တွန်းထားပါတယ်။